ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့ထဲမှာတော့တပ်မတော်ဘက်ကနယ်မြေရှင်းလင်းမှုလှုပ်ဆောင်နေတာမှာတအောင်းလက်နက်ကိုင်တပ် TLLA နဲ့နှစ်ဖက်ပစ်ခတ်မှုတွေရှိတယ်လို့တပ်မတော်ဘက်ကအတည်ပြုပြောဆိုလိုက်ပါတယ်။လက်နက်ကြီးကြီးထိမှန်လို့ဒဏ်ရာရသူတွေရှိတယ်လို့အနီးအနားကြီးရွာကိုထွက်ပြေးလာကြတဲ့စစ်ရှောက်အရေးအတွက်ကလည်းရပ်ပိုင်းအတွင်းမှာကိုပဲတထောင်ကျော်သွားပြီလို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။နမ်ဆန်မြို့ကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
နန်းဆန်မြို့တောင်ရိုးစီတဝိုက်မှာဒီနေ့လည်းပစ်ခတ်မှုတွေရှိပြီးတပ်မတော်ဘက်ကနေမီရှင်းလင်းတဲ့အချိန်မှာလက်နက်ကြီးတွေရဟတ်ရင်တွေတုံးခဲ့တယ်ဆိုတာဟုတ်မှန်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်နန်းဆန်မြို့ကိုအပေါ်စီးကစွန့်မိုးထားတဲ့နေရာမှာ TNLA တပ်ဖွဲ့တွေကဝင်ရောက်နေရာယူထားတဲ့အတွက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာလို့သူကပြောပါတယ်
ကျွန်တော်တို့ဒီကတော့အဲတောင်ရိုးဝေဒီမှာရှိတဲ့ဒီ TNLA နေရာဝက်ပစ်ခတ်တာဖြစ်တယ်ပြန်လာပစ်ခတ်မှုတော့ရှိတယ်အားရရှိမှုနဲ့ပတ်သက်လို့ကတော့ဒီတယောက်ဒီဆုံးတယ်ဆိုတော့တင်းရတော့သိရတယ်ဒါတော့ဘယ်သူကြားထဲမှာဖြစ်တတ်တယ်ဆိုတော့ကျွန်တော်မသိပါဘူးဒီနယ်မြေကြီးနန်းဆန်မှာရှိနေတယ်တောင်ရိုးစုကြီးကနန်းဆန်ကမီတာ900ပဲกว่าနန်းဆန်မြို့ကိုနောက်ဆက်ပြစ်ခတ်နိုင်တဲ့နေရာဖြစ်တယ်သူရဲ့အုပ်ချုပ်မှုရန်နေရာအဆင့်ဆင့်ကိုမထိခိုက်တော့အောင်ရဖို့ကျွန်တော်ပြောပြသားပါနန်းကြီးတူးချဲ့တာလေအင်အားတူးချဲ့တာလေမလောက်ပါနဲ့လို့ကျွန်တော်ပြောထားပြီးသားဖြစ်တယ်ဒါလေးလောက်တိုင်းလိုအပ်တဲ့အရေးအကောင်းဆုံးမပြုလုပ်မယ်လို့ကျွန်တော်အစီအညာပြောထားပြီးသားဖြစ်တယ
်TNLA တက်အောင်လက်နက်ကင်တပ်ဖွဲ့တွေဟာတောင်ရိုးစီကြီးရဲ့တောင်ကုန်းတွေပေါ်မှာတက်ဆွဲထားရတဲ့အတွက်နေမီရှင်းလင်းတဲ့အနေနဲ့အခုလိုပြစ်တာလို့တပ်မတော်ဘက်ကအတည်ပြုထားပြီး TNLA ဘက်ကတော့တပ်မတော်ကနန်းဆန်မျိုးတက်စကန်ကနေရွာတွေကိုလက်နက်ကြီးတွေနဲ့အချိန်ပေါင်းများစွာပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှစ်ဖက်ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူတချို့လည်းရှိခဲ့တာပါ။တပ်မတော်ဘက်ကနန်းဆန်မျိုးတက်စကန်ဇယန်းကြီးများတပိတ်နဲ့ပန်လောဗရမျာစီဒီဘက်ကနေနန်းဆန်မျိုးမြောက်ဘက်ကြီးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပြီးရဟတ်ရင်နှစ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲရေကြောင်ဇယန်းကြီးရွာ၊ကရားကြီးရွာအုပ်စုနဲ့ပန်ဆရီကြီးရွာအဲ့ဒီသုံးရွာမှာစစ်ဆောင်လာတဲ့သူရေအတွက်ကရပိုင်းအတွင်းမှာတထောင်ကျော်နေပြီးကယ်ဆယ်ရေးအဖွဲ့တွေကလည်းလုံခြုံရေးအခြေအနေတွေကြောင့်မရောက်နိုင်သေးကြောင်းတက်အောင်အမျိုးသမီးများအဖွဲ့နန်းဆန်ကလူအေးမိုင်ကဗီဒီယိုရေကိုပြောပါတယ်။
ဒီအတိုင်းလိုလိုပါပဲကျင့်တယ်လည်းဘာလို့လဲဆိုတော့ဒီပထမရက်သူတို့ဆက်တော့ရက်စတဲ့ကလေးကမနေ့လည်းပါပါပြစ်တယ်ညနေပိုင်းရဟရင်ထလာတယ်ဒီရက်နေ့လည်းအဲ့လိုပါပဲမနေ့ပိုင်းသူတို့ကပြစ်တယ်အာလည်းနဲ့ကြီးလည်းနဲ့ငယ်လည်းပြစ်ကြတယ်ပြီးညနေပိုင်းရဟရင်ထလာတယ်မနေ့ကဆိုလည်းအဲ့လိုပါပဲဒီအရေးပေါ်ချင်းတွေကအထူးသဖြင့်အဒီကရားကြီးရဲ့ပန်းစရိရဲ့ဘဝအဒီနေရွာကတော့တကယ်ဒီအရေးပေါ်တော့အချက်တွေရှိတယ်ပြီးတကယ်လည်းလိုအပ်နေတယ်အာသူတို့ဆီမှာလည်းတကယ်လူရှိနေမရှိသေးဘူးဘယ်အဖွဲ့မှလည်းမရောက်နိုင်သေးဘူး
ကိုခိုင်မျိုးကကယ်ဆယ်ရေးအဖွဲ့တချို့ကလည်းနန်းဆန်မျိုးကိုရောင်းနေပြီးဗြမတ်စုနှလုံးသားအဖွဲ့ကဦးတင်ဝင်းကလည်းဒီနေ့အခြေအနေကိုအခုလိုပြောပြပါတယ
်။ဟွာကျွန်တော်တို့မျိုးလုံးအမြင်နဲ့ဆိုရင်ဂျိုင်းကြောင်းမှတင်အောင်တစ်ထောင်နီးပါးရှိကြဗျ။သူတို့အားရတက်ကုန်းကလည်းပြစ်ရှိနေတဲ့အတန်နေကြားနေရသေးတယ်သူတဲ့ဒီစံစီစားစားစရာတောက်စရာအပြည့်စုံနဲ့ဒီမှာလာပြီးတော့ပူညီပေးနေမှာဗျာကျွန်တော်လည်းတတ်နိုင်တယ်လို့
တရုတ်ပြည်သူသမ္မတနိုင်ငံရဲ့ဂျာဝင်စစ်ဆေးပေးမှုနဲ့စက်တဘာ18ရက်တပ်မတော်နဲ့ TNLA, MNDAA, AA မဟာမိတ်သမွေဒုတိယအကြိမ်ကြိုင်းတုံတွေ့ဆုံပွဲမတိုင်ခင်မှာမြန်မာစစ်တပ်ကစစ်ရေးလှုပ်ရှားတာတွေကြီးညာထားတဲ့အတိုင်းမလိုက်နာတာဟာရှိထားတဲ့တည်ငြိမ်မှုကိုပိုပြီးဆိုးရွားနိုင်တယ်လို့မဟာမိတ်သမွေကစက်တဘာ14ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားတာလည်းဖြစ်ပါတယ်ဒီနေ့နေ့လယ်2နာရီခွဲလောက်ကလည်း TNLA တအောင်လက်နက်ကင်တပ်ဖွဲ့နဲ့ RCS ရှမ်းပြည်ပြန်လည်ထူထောင်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကဒီနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်